မြန်မာစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေနဲ့ဆက်ဆက်ပတ်သက်နေတယ်လို့ဆွဆွဲခံထားရတဲ့ဂျပန်ပိုင်းကီရင်ဘီယာကုမ္ပဏီကမြန်မာနိုင်ငံမှာရှိနေတဲ့သူ့ရဲ့ဖက်ဆက်လုပ်ငန်းတွေကိုပြန်ပြီးစီးစစ်သွားမယ်လို့ထုတ်ပြန်ကြေညာခဲ့ပါတယ်။အလားတူပဲကီရင်ကုမ္ပဏီကိုရောင်းဖို့သဘောတူထားတဲ့အမေရိကန်ပိုင်း New Belgium ဘီယာကုမ္ပဏီကလည်းဒီမြန်မာနိုင်ငံတဲကကီရင်နဲ့ဖက်ဆက်လုပ်ငန်းတွေနဲ့ပတ်သက်လို့လာမယ့် January လအတွင်းနှစ်ဖက်အစည်းအဝေးမှာလက်ရှိထွက်နေတဲ့ဝေဖန်မှုတွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းဖို့ရှိတဲ့အကြောင်း VOA ကိုပြောပါရယ်။မတ်ရင်ချင်းနိုင်ကအပြည့်အစုံကိုဆက်ပြီးတော့ပြောပြမှာပါရှင်။
လူမျိုးတုံးသက်ပြမှုကျူးလွန်ကြောင်းဆွဆွဲခံနေရတဲ့မြန်မာစစ်တပ်နဲ့စီးပွားရေးအရဆက်ဆက်နေတဲ့ကုမ္ပဏီတွေနဲ့ကီရင်ဘီယာကုမ္ပဏီကပူးပေါင်းလုပ်ကိုင်နေတဲ့အပေါ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေဘက်ကပြင်းပြင်းထန်ထန်ကန့်ကွက်နေကြတာပါကီရင်ကုမ္ပဏီရဲ့ကြေညာချက်မှာတော့မြန်မာနိုင်ငံမှာလုပ်ကိုင်နေတဲ့သူ့ရဲ့စီးပွားရေးလုပ်ငန်းကြောင်းနိုင်ငံတကာမှာကုမ္ပဏီရဲ့ဂုဏ်သိက္ခာထိခိုက်လာမဲ့ NDA ကြီးမားလာနေကြောင်းဖော်ပြထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံကနေသူ့ကုမ္ပဏီရုပ်သိမ်းဖို့ထက်ဆက်လက်စီးပွားရေးလုပ်ကိုင်ရမှာအခြားကောင်းမွန်တဲ့နည်းလမ်းတွေရှာဖွေမှာဖြစ်တယ်လို့ကုမ္ပဏီရဲ့ကြေညာချက်မှာရေးသားထားပါတယ်။အခုလိုကီရင်ရဲ့ကြေညာချက်ထွက်ပေါ်လာရတဲ့အကြောင်းရင်းကလည်းအမေရိကန်ပြည်ထောင်စုပြည်ရင်းဘီယာထုတ်လုပ်ငန်းအကြီးဆုံး၄ခုမြောက်ဖြစ်တဲ့ကော်လိုရာဒိုခြေဆိုင် New Belgium Beer Company ကိုဝယ်ယူဖို့ပြီးခဲ့တဲ့သတင်းဘက်ကသဘောတူညီမှုရခဲ့ပြီးနောက်မှာဖြစ်လာတာပါ။နှစ်ပေါင်း၂၉နှစ်သက်တမ်းရှိပြီဖြစ်တဲ့ American New Belgium Beer Company ဟာကျင်းဝင်းသိက္ခာကိုစောင့်ထိန်းတဲ့ဒေတာရင်းစီးပွားရေးကုမ္ပဏီတစ်ခုဖြစ်တယ်လို့သူတို့ကုမ္ပဏီကိုရောင်းချဖို့သဘောတူခဲ့တဲ့ Kirin ကုမ္ပဏီလက်အောက်ခံ Lion Little Wall နဲ့ Kirin ရဲ့နိုင်ငံတကာဗုတ်အဖွဲ့တို့လာမယ့် January လမှာတွေ့ဆုံတဲ့အခါမှာမြန်မာနိုင်ငံတဲကကီရင်ရဲ့ဖက်ဆက်လုပ်ငန်းတွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းဖို့ရှိနေကြောင်း New Belgium ကုမ္ပဏီပြောခွင့်ရ Leo Pilser ကအီးမေးလ်ကနေ VOE ကိုတုံ့ပြန်ရေးသားခဲ့ပါတယ်။ New Belgium ဘီယာကိုကီရင်ကိုမရောင်းဖို့အရင်ကကန့်ကွက်ခဲ့တဲ့ American ပြည်ထောင်စုအခြေဆိုင်လူ့ခွင့်ရေးအဖွဲ့အစည်းတွေမှာပါဝင်တဲ့ကီရင်အဖွဲ့အစည်း KOUSA ကတော့မြန်မာစစ်တပ်နဲ့စီးပွားရေးအရဆက်ဆက်နေတဲ့ဂျပန်ကီရင်ဘီယာကုမ္ပဏီကိုဆက်လက်ပြီးဖိအားတွေပေးသွားဖို့ရှိကြောင်းအဖွဲ့ရဲ့အတူရေးမှူးဂရမ်မှူးက VOE ကိုပြောပါတယ
်ကျွန်တော်တို့အဒီ New Belgium ကနေလွန်ခဲ့ဆက်ပြီးတော့ဆက်လုပ်ပေးမယ်အမအဒီ pressure လို့ပါကျွန်တော်တို့စီမှာသူတို့ employer မှာလည်းမာ educated လုပ်ပေးရမယ်အဲ့ဒီပမာကြီးအကြောင်းရဲ့လူမှုမလူခွေရချုပ်ဖို့မှုအကြောင်းကိုသူတို့လည်းအရာစကျွန်တော်တရားသူတို့လည်းသိနားမလဲသိမသိပါနော်အဲ့နဲ့အဲ့ဒါကျွန်တော်တို့တာဝန်ရှိတဲ့အဒီကြာပြီးတော့ educate ပေးရမယ်ဟိုမှာလွတ်နေတဲ့အရာရှိသေးတယ်ဟိုမှာ New Belgium ရဲ့ CEO မဟုတ်ရေသူတို့ company board member ကိုအဲ့ဒီ criteria နဲ့တစ်စိကြာပြီးတော့ pressure ပေးဖို့ပေါ့နော်ကျွန်တော်တို့တိုက်တွန်းမယ်ဒီလိုလေ state senator ဖြစ်ဖြစ် governor ဖြစ်ဖြစ်ပြီးတော့ကျွန်တော်တို့ US ဟို representative မလေးကျွန်တော်တို့စာရေးမယ်ပြီးတော့သူတို့နဲ့လည်းသွားတွေ့မှာပေါ့နော်သွားတွေ့မယ်အဲ့ဒီ New Belgium နဲ့ Kiri ကိုအဲ့ဒီဘယ်လို New Cooperation အကြောင်းအရာပေါ့နော
်အခုလို New Belgium Beer Company ကိုဝယ်ဖို့သဘောတူပြီးတဲ့နောက်မှာ Kirin Company ဘက်ကမြန်မာနဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်လာတဲ့ပုံမှာတော့ကြိုဆိုကြောင်း Graham Mu ကပြောပါတယ
်ဝါပါပါပေါ့အဲ့ဒီတော့ကြားတာဟို Encourage ဟို New School ပဲပေါ့နော်ကျွန်တော်တို့ပြောချင်တာကတော့ဟိုမှာအဲ့မှာတော့အနေဂျင်နိုက်ဆိုက်ကိစ္စတွေပါတယ်လေဟိုမှာ charge တွေလေဟိုမှာရေးဆဲရတယ်ပြည်တော်ချမရှိမရက်အဗျူးစ်မှာလဲရှိတာပေါ့မတန်နဲ့သူတို့ theory အနေထွက်ဖို့ကျွန်တော်တို့ကအဲ့လိုမျိုး pressure ကပြလို့မဟုတ်ဘူးကျွန်တော်တို့လုပ်ချင်တာတော့ဟိုမှာသူတို့ကအခြား company နဲ့ပေါ့နော်တခုခုပေါ့နော်ဟိုအဲ့ဒါတတ်မတော်နဲ့မပတ်သက်တဲ့ဟာကိုကြီးကြီးရတော့ပြီအဲ့ဒါကျွန်တော်တို့လိုချင်တော့ဒါပဲ
New Belgium Beer Company ကနေ VOA ကိုအီးမေးလ်နဲ့တုံ့ပြန်တဲ့စာမှာလေလူခွင့်ရေးပေါ်ယုံကြည်မှုလူသားဆန်မှုနဲ့စာနာထောက်ထားမှုစတဲ့သူတို့ကုမ္ပဏီရဲ့တန်ဖိုးတွေအတိုင်း Kirin Company အနေနဲ့လည်းဆက်လက်ဆောင်ထိန်းမှာဖြစ်တယ်ဆိုတာယုံကြည်ကြောင်းဖော်ပြထားပါတယ်ရှင်